ာဆီယံရှေ့တောင်အရှာနိုင်ငံများအသင်းကြီးရဲ့တောင်တရုတ်ပင်လယ်ကြံစည်အပေါ်ကြီးညာချက်အတွက်ထောက်ခံမှုတွေရောဝေဖန်မှုတွေပါထွက်ပေါ်နေပါတယ်မြန်မာအပါအဝင်အဖွဲ့ဝင်ဆယ်နိုင်ငံပါတဲ့ဒီအသင်းကြီးအနေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးနဲ့ဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲတွေမှာ17နှစ်ကြာအကြိမ်နဲ့ညှိနှိုင်းခဲ့ပြီးမှဒီအလျှော်တင်းလှုပ်ထားတဲ့ကြီးညာချက်ထွက်လာခဲ့တာပါဒီကြေညာချက်ထဲမှာအာဆီယံအနေနဲ့နှစ်ပေါင်းဒါဇင်တွေနဲ့ချီပြီးဂျိုးပန်းဆွေးနွေးခဲ့တဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေလိုက်နာမဲ့ချက်တွေသတ်မှတ်နိုင်ဖို့ဂျိုးပန်းခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်တော့အာဆီယံအနေနဲ့ကမ္ဘာ့အင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့ဒီတောင်တရုတ်ပင်လယ်ပြဿနာဆိုင်ရာအပြိုင်ဆိုင်တောင်းဆိုမှုတွေကိုဗက်မြအောင်ထိမ်းပြီးလုပ်ပင်နိုင်ဖို့အသေးအတန်ဂျိုးပန်းညှိနှိုင်းယူကြရတာဖြစ်ပါတယ်။ဒေတာတွေမှာရှိတဲ့နိုင်ငံများစွာအနေနဲ့ဒီအာဆီယံကြေညာချက်ထွက်လာတာဟာဘာမှမထွက်တာတဲ့ဆိုင်အများကြီးကောင်းတယ်2012တုန်းကကမ္ဘောဒီးယားအာဆီယံဥက္ကဋ္ဌဖြစ်တုန်းကဆိုရင်တရုတ်ပြည်အကြောင်းဒီတောင်တရုတ်ပင်လယ်ပြဿနာအကြောင်းကြီးညာချက်တောင်မထွက်နိုင်ခဲ့ဘူးလို့ပြောနေကြပါတယ်အခုလိုကြီးညာချက်ထွက်နိုင်တာကအာဆီယံတစ်ခုလုံးအနေနဲ့တရုတ်လက်အောက်မှာမရှိဘူးဆိုတာပြလိုက်တာလည်းဖြစ်တယ်လို့အင်ဒိုနီးရှားဆိုရချန်ပီနဲ့စာရေးဆရာချေမီမီလ်တန်ဖလောရက်ကဂျကာတာပို့စတင်းစာမှာထုတ်ပြောခဲ့ပါတယ်ဒါအပြင်အာဆီယံအဖွဲ့အစည်းဖြစ်တဲ့ကမ္ဘောဒီးယားလာအိုစ်နဲ့မြန်မာတို့ဟာတရုတ်ဘက်ကတောင်းဆိုချက်တွေကိုပိုထောက်ခံပေးကြတယ်ဒါကြောင့်အာဆီယံအတွင်းအကွဲအပြဲတွေရှိနေတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်